ဝါရှင်တန်ဒီစီမြို့တော်မှာလုပ်မဲ့နိုင်ငံတကာဆွေးရုပ်ပြန်ပွဲမှာအာဖဂန်နစ္စတန်ကမိန်းကလေးတွေအကြီးပါတဲ့အသင်းဟာအမေရိကန်ပြည်ထောင်စုကိုရောက်ရှိနေပါပြီ။သူတို့ကိုပြည်ဝင်ခွင့်ပြုဖို့သမ္မတဒေါ်နယ်ထရန့်ကိုယ်တိုင်ခွင့်ပြုပေးခဲ့တာအကြောင်းအခုလိုရောက်ရှိလာတာပါ။ဒီမိန်းကလေးတွေအတွက်ဗီဇာကိုကပူးမြို့တော်အမေရိကန်တန်ယုံကဘာအကြောင်းကြောင့်မှန်းမသိရဘဲဒီလအစောပိုင်းကညှင်းပယ်ခဲ့ပါတယ်။ဒါပေမဲ့ဖရိုးလိုလူသိများတဲ့ကင်းလုခွင့်တရက်ကိုသမ္မတဒေါ်နယ်ထရန့်ကပေးခဲ့ပါတယ်။အာဖဂန်မိန်းကလေးအသင်းဟာဝါရှင်တန်ကိုဒီလ20ရက်နေ့မှ20ရက်နေ့ကြာလာရောက်ခွင့်ရသွားတာဖြစ်ပါတယ်။နေ့စဉ်ကျင်းပတဲ့ဒီပြိုင်ပွဲမှာနိုင်ငံပေါင်း158နိုင်ငံနဲ့တိုက်ပွဲ6ခုကိုကိုစားပြုတဲ့အသင်းပေါင်း162သင်းရှင်ပြိုင်ဖို့ရှိပြီးမြန်မာလူငယ်9ဦးပါတဲ့အသင်းလည်းရှင်ပြိုင်ဖို့အတွက်တောက်ကြနေကလေးကဝါရှင်တန်ဒီစီမှာရောက်နေကြပါတယ်။အခုဆိုရင်မြန်မာလူငယ်အသင်းဟာသူတို့တီထွင်ထားတဲ့ဆက်ရုပ်နဲ့ရှင်ပြိုင်ဖို့အတွက်ပြိုင်ပွဲကျင်းပမဲ့ဝါရှင်တန်ဒီစီကဒါကွန်စတီကျူရှနယ်ဟောမှာပြင်ဆင်နေပါတယ်။ပြိုင်ပွဲဝင်မြန်မာအသင်းကိုအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID အဖွဲ့ကပံ့ပိုးကူညီခဲ့တာပါ။